မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ကြားဖြတ်ဆောင်ရွက်ပေးဖို့ဂမ်ဘီယာနိုင်ငံရဲ့အဆိုပြုချက်ကို ICJ နိုင်ငံကတရားရုံးကဆုံးဖြတ်ချက်ချလာပြီးဖြစ်တဲ့အတွက်မော်လ်ဒိုက်ဖ်နိုင်ငံကမကြာခင်မှာကြားဖြတ်အမှုတင်သွင်းမယ်လို့ပြောကြားလိုက်ခြင်းကဒီအမှုကိုပြောင်းလဲသွားစေမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်ကနိုင်ငံကစစ်ရာဇဝတ်မှုနဲ့ရာဇဝတ်မှုများဆိုင်ရာပါမောက်ခတင်မတီဝေါ်တာစ်ကပြောကြားလိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလှိုင်ကပြောပြမှာပါ
။လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံကသဘောတူညီချက်တွေကိုချိုးဖောက်တယ်ဆိုတော့ဂမ်ဘီယာနိုင်ငံရဲ့ဆွဲချက်ကိုထောက်ခံပြီး ICJ တရားရုံးမှာကြားပြအမှုတင်သွင်းမဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့43ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ CEO ဘက်မှမော်လ်ဒိုက်ဖ်နိုင်ငံသားရေးဝန်ကြီးအဗ်ဒူလာရှာဟစ်ကဖေဖော်ဝါရီလ25ရက်နေ့မှာတင်ပြခဲ့သလို OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အညီရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေအရေးယူနိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့မော်လ်ဒိုက်ဖ်နိုင်ငံသားရေးဌာနကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပမောက္ခတင်မိုသီဝါဒါစ်ဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်မှာနိုင်ငံတကာစစ်ရာဇဝတ်မှုနဲ့ရာဇဝတ်မှုတွေကိုတင်ကြားပို့ချပေးနေသူတဦးဖြစ်တဲ့အပြင်ဆလစ်နစ်ကြာယူဂိုစလာဗီးယားစစ်ရာဇဝတ်မှုမှာတရားလိုအကျိုးဆောင်အဖြစ်ပါဝင်ဆောင်ရွက်ခဲ့သူတဦးလည်းဖြစ်ပါတယ်။သူကလူမျိုးတုံးတပ်ဖြတ်မှုဟန်တာရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုကတခြားအဖွဲ့ဝင်နိုင်ငံတစ်ခုကိုတရားဆွဲဆိုပိုင်ခွင့်ရှိတယ်ဆိုပေမဲ့လည်းဂမ်ဘီယာနိုင်ငံကတင်သွင်းပြီးဖြစ်တဲ့ဆွဲချက်တွေနဲ့အလားတူတူတဲ့ဆွဲချက်မျိုးမော်လ်ဒိုက်ဖ်နိုင်ငံကတင်သွင်းမှာဖြစ်တဲ့အတွက်အခြေခံအားဖြင့်ဒီအမှုဟာထူးခြားပြောင်းလဲသွားမှာမဟုတ်ဘူးလို့ပြောပါတယ
် Procedurally it's not terribly problematic and also it doesn't make a big difference in the case that there's more than one country it can matter in terms of
ICJ မှာဂမ်ဘီယာနိုင်ငံကတင်ထားတဲ့အမှုမှာမော်လ်ဒိုက်ဖ်နိုင်ငံပါဝင်လာခြင်းဟာလုံထုံလုံနေရပြဿနာမရှိပါဘူးဒီလိုအမှုမျိုးမှာနိုင်ငံတနိုင်ငံထက်မကပိုပြီးပါဝင်လာတာကလည်းကြီးမားတဲ့ထူးခြားပြောင်းလဲမှုမရှိပါဘူးဒါပေမဲ့အမှုကိုဘယ်လိုတည်ဆောက်မလဲဆိုတဲ့နေရာမှာတော့ထူးခြားချက်ရှိနိုင်ပါတယ်ထူးခြားမှုရှိနိုင်တာကတော့ ML Colonial နာမည်ကြီးနိုင်ငံတကာရှိနေတဲ့အုပ်ကိုငှားရလိုက်တဲ့အတွက်ဒီအမှုကိုပိုတိလာပိုစိတ်ဝင်စားလာမယ်စတဲ့ထူးခြားချက်တော့ရှိနိုင်ပါတယ်ဒါပေမဲ့တနိုင်ငံကနေနိုင်ငံဖြစ်လာတဲ့အတွက်အမှုပေါ်တိုက်ရိုက်အကျိုးသက်ရောက်မှုကတော့သိပြီးထူးခြားပြောင်းလဲသွားမယ်လို့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့မော်လ်ဒိုက်ဖ်နိုင်ငံကအမှုကိုဘယ်လိုပုံစံနဲ့တင်သွင်းမလဲဆိုတာမသိရသေးဘူးလို့ဆိုပါတယ်။တကယ်တော့မော်လ်ဒိုက်ဖ်ကအခုလိုလှုပ်ဆောင်လာခြင်းဟာမြန်မာနိုင်ငံအပေါ်ကြားပြဆောင်ရွက်ချက်တွေပုံမချမှတ်နိုင်အောင်နိုင်ငံတကာရဲ့ထောက်ခံမှုတွေပုံမရရှိလာရေးမဟာမိတ်ဖွဲ့လှုပ်ဆောင်တာဖြစ်နိုင်ကြောင်းရှင်းနေအမောကလူနီကိုငားလိုက်ခြင်းဟာလည်းအဲ့ဒီသဘောကိုဥဆောင်နေကြောင်းပါမောက္ခတင်မိုသီဝါဒါစ်ကပြောပါတယ်။ဒါပေမဲ့ ICJ ကမကြသေးခင်လပိုင်းနေအတွင်းကပဲဆုံးဖြတ်ချက်ချတာပြည်သားအမှုတစ်ခုကိုမော်လ်ဒိုက်ဖ်နိုင်ငံကအလားတူဆွဲချက်တင်နေပဲထပ်မံတင်သွင်းတယ်လို့ဖြစ်မနေဘူးလားလို့မေးတဲ့အခါမှာတော့
Your question is a good one. It does suggest that the claims are fundamentally redundant. And it's as if more than one country had brought this
ခင်ဗျားမေးတာမှန်ပါတယ်။သူတို့ရဲ့ဆွဲချက်တွေဟာထပ်တူလို့ဖြစ်နေပါတယ်။နိုင်ငံတစ်ခုတည်းမကတဲ့နိုင်ငံတွေကအလားတူဆွဲချက်တွေကိုထပ်ခါတလဲလဲထင်သလိုဖြစ်နေတာကြောင့်ဒါရီအားလုံးကိုအမှုတစ်ခုတည်းပဲဖြစ်လို့တရားဥပဒေကရှုမြင်မယ်ဆိုရင်လည်းရှုမြင်လို့ရနိုင်ပါတယ်
။ဘလို့ပဲဖြစ်ဖြစ်ဂမ်ဘီယာနဲ့မြန်မာအကြားရင်ဆိုင်နေတဲ့အမှုကိုစီရင်ချက်ချနိုင်ဖို့ကိုကနှစ်ပေါင်းများစွာကြာနိုင်သေးတယ်လို့ပမောက္ခဝါဒါစ်ကသုံးသပ်ပါတယ
်။ There is really no prospect that this will reach a decision for years
the danjareti ဒီအမှုကိုတရားဥပဒေဆုံးဖြတ်ချက်ချနိုင်အောင်မထင်ပါဘူးအကောင်းဆုံးဥပမာတစ်ခုကိုပြောရမယ်ဆိုရင် ICJ ကကြားနာခဲ့တဲ့ယူဂိုစလာဗီးယားနိုင်ငံကဘော့စနီးယားနဲ့ဆာဗီးယားတို့အကြားကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအမှုပဲဖြစ်ပါတယ်အဲ့ဒီအမှုကိုဆုံးဖြတ်ချက်ချနိုင်ဖို့14နှစ်လောက်ကြာခဲ့ပါတယ
် ICJ အမှုတွေဟာပုံမှန်အားဖြင့်လက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့သက်ဆိုင်လေးမရှိဘူးလို့ဆိုပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာရေတိုနဲ့ရေရှည်မတိုင်မီကာလတွေမှာကြားပြဆောင်ရွက်ချက်တွေချမှတ်ရေးနဲ့ပိုသက်ဆိုင်လေးရှိတယ်လို့ပမောက္ခဝါဒါစ်ကပြောပါတယ်။ဂမ်ဘီယာနဲ့မြန်မာအမှုအတွေ့ကနဦးအယူခံဝင်ဖို့အချိန်ပေးထားတာဟာတစ်နှစ်လောက်ဖြစ်နေတာကြောင့်အဲ့ဒီနောက်မှာနှစ်ဖက်အပြန်အလှန်လျှောက်လဲချက်တွေတင်ကြအောင်မှဖြစ်တဲ့အတွက်အားလုံးပြည့်စုံတဲ့အချိန်အထိဆိုနှစ်ပေါင်းများစွာကြာနိုင်တယ်လို့ပမောက္ခဝါဒါစ်ကခန့်မှန်းပါတယ်။အရာဒီနောက်မှာမော်လ်ဒိုက်ဖ်ကတင်သွင်းမဲ့ကြားပြအမှုကိုစဉ်းစားဖို့ဖြစ်နိုင်ခြေရှိတာကြောင့်တရားရုံးရဲ့လှုပ်ထုံးလုပ်နည်းအတိုင်းပုံမှန်သွားမယ်ဆိုရင်တောင်ကြာတတ်လေရှိတာကြောင့်တကယ်တော့မော်လ်ဒိုက်ဖ်ရဲ့တင်ပြချက်တွေကိုကြားနာဖို့ဟာလည်းနှစ်အတော်ကြာနိုင်သေးတယ်လို့ပမောက္ခဝါဒါစ်ကသုံးသပ်ပြောဆိုလိုက်ပါတယ်ခင်ဗျ